မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကနေအာဏာသိမ်းလိုက်တဲ့ကတည်းက၂၀၂၀ရွေးကောက်ပွဲရလဒ်ဟာပြက်ပြဲသွားပြီလို့ယူဆလို့ရနိုင်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ဟာအံ့အားသင့်စရာမရှိပါဘူးလို့မြမအရေးလေးလာစောင့်ကြည့်နေတဲ့နိုင်ငံတကာသုတေသီတွေကတုံ့တက်လိုက်ပါတယ်။မဲစရင်မတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့2020နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ကြောင်းအာဏာသိမ်းစစ်ကောင်စီခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ကမနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုကြတာဖြစ်ပါတယ်။ VOA Editor Steve Miller ရဲ့ဝါရှင်တန်အခြေစိုက်သုတေသီနှစ်ဦးနဲ့ဆက်သွယ်မေးမြန်းချက်ကိုကိုဇော်ဝင်းလိုင်ကပြင်ပြထားတာနားဆင်ပါရှင်
။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ဟာတည်ဆဲဥပဒေပုံမှန်တွေနဲ့အညီမြို့နယ်ပေါင်း315မြို့နယ်မှာကျင်းပခဲ့တဲ့မဲစင်းတွေကိုစစ်ဆေးခဲ့တာမှာမဲမဲတမာမှု17တန်းကျော်တွေ့ရှိခဲ့တယ်လို့အရင်ရွေးကောက်ပွဲကော်မရှင်ဟာလည်းတရားဝင်အနှံ့ထားတဲ့လုပ်ပိုင်ခွင့်တွေကိုအလွဲသုံးစားပြုပြီးဥပဒေနည်းဥပဒေတွေကိုကြော်လွန်ဖောက်ဖျက်ဆောင်ရွက်ခဲ့တာတွေ့ရှိခဲ့တဲ့အတွက်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ကြောင်းစစ်ကောင်စီကခံထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကလက်မှတ်ရေးထိုးပြီးမနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့ဝါရှင်တန်အခြေစိုက်အရှိတောင်အာရှမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကသုတေသီ Greg Polin နဲ့အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အကူစတတက်ကတော့နိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်အရှိတောင်အခြားဆိုင်ရာကြွန့်ကျင်သူလည်းဖြစ်တဲ့ Andrew Gosto ကို VOA သတင်းဌာနကနိုင်ငံတကာကြီးရဲ့ Editor Steve Miller ကဆက်သွယ်မေးမြန်းထားတာပါ Washington ခြေစိုက်အရှိတောင်အခြားဆိုင်ရာမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကသုတေသီ Greg Polin ကပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ရဲ့ကြေညာချက်ဟာအားသင့်စရာမရှိဘူးလို့ဥစွာစပြောပါတယ်
I guess this is an unsurprising doubling down of the rhetoric by the junta, which isn't going to convince anybody.
ဒီကညာချက်ဟာအားသင့်စရာမကောင်းဘူးလို့ဘယ်သူမှမယုံကြည်တဲ့အကြောင်းအတခုကိုထပ်ပြီးပြောဆိုနေခြင်းပဲဖြစ်ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမယူသားတဲ့နည်းနဲ့အနိုင်ရအောင်လုပ်ခဲ့တဲ့ဆိုတာကိုဖေဖော်ဝါရီလမှာစစ်တပ်ကနေပြီးအာဏာသိမ်းလိုက်တဲ့ကပြောထားပြီးသားဖြစ်ပါတယ်။အဲ့ဒီတုန်းကလည်းဘယ်သူမှမယုံခဲ့သလိုပဲတန်း90လောက်ရှိတဲ့တန်းကြီးထဲမှာမဲမတမာမှုစစ်တပ်တန်းတွေးခဲ့တယ်လို့သူရဲ့အခုပြောဆိုမှုကိုလည်းဘယ်သူမှယုံမှာမဟုတ်ပါဘူး။
မြန်မာနိုင်ငံဟာစစ်တပ်ကရန်နုံပြည်အုပ်ချုပ်တဲ့တိုင်းပြည်အဖြစ်နဲ့တည်ရှိသွားမလားဒါမှမဟုတ်အနာဂတ်မှာပြိုကျပျက်စီးသွားတဲ့တိုင်းပြည်တစ်ခုဖြစ်သွားမလားလို့မေးလာမှာတော့ Greg Polin ကပဲလက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်အနေနဲ့ထိရောက်စွာအုပ်ချုပ်နိုင်တဲ့အခြေအနေမရှိကြောင်းစစ်တပ်ဟာအထင်ကိုမရှိတဲ့တိုင်းပြည်အတွင်းကနေရာဒေသတချို့မှာဘယ်သူမှမနစ်သက်တဲ့အာဓမအုပ်စိုးသူတပွဲဖြစ်နေတယ်လို့ပြောပါတယ်ဒေသရင်းအာဆီယံအဖွဲ့ရဲ့မြန်မာနိုင်ငံအပေါ်လက်ရှိရည်တည်ချက်နဲ့ပတ်သက်လို့မေးတဲ့အခါမှာတော့Greg Polin ကအခုလိုပြန်လဲခြေချခဲ့ပါတယ်
။ It's really putting ASEAN in a tough spot because ASEAN's position has been that it's not recognizing the junta.
ASEAN ဖွဲ့ဟာအနာသိန်းစိုးစီကိုပြုဝါထောက်ခံနေမှုတွေစစ်တပ်နဲ့မဖြစ်မနေဆက်ဆံမှုလိုအပ်တယ်ဆိုတဲ့ယူဆကြောင့်ကြောင်းကက်ွက်တာလည်းမဟုတ်တဲ့အတွက်သူတို့ဟာဘေးကျနန်းကျအနေထားမှာရှိနေပါတယ်။ ASEAN ကအတိုက်ခံအားစုကိုမထောက်ခံတဲ့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကNUG မြန်မာညီညွတ်ရေးဆွေးနွေးကိုထောက်ခံမှုပိုပြီးဖို့ဖြစ်လာနေပါတယ်။ဘာလို့လဲဆိုတော့တိုင်းပြည်ကိုဘယ်သူမှထိရောက်စွာမအုပ်ချုပ်နိုင်တဲ့အတွက် NUG ကိုထောက်ခံတာဟာသဘောအဖွဲ့ကိုထောက်ခံတာမဟုတ်ဘူးလို့အမေရိကန်နဲ့ EU ကပြောလို့ရနိုင်လို့ပါ။အ
မေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အဂူစတာတက်ကတိုကနိုင်ငံရေးသိပ္ပံပါမောက္ခလည်းဖြစ်အာရှဒေသဆိုင်ရာကြွန့်ကျင်သူလည်းဖြစ်တဲ့ Andrew Goss ကတော့2020ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအဖွဲ့အစည်းတွေကအသိမှပြုထားပြီးဖြစ်တယ်လို့ပြောပါတယ်။
The international observers who were present for the November 2020 election, including folks from the Carter Center,
found that the UK government and the Australian government got a pair of wins. The UK government ရွေးကောက်ပွဲရလဒ်ကပြက်ပြဲသွားပြီးသားဖြစ်ပါတယ
်။လက်ရှိအနေအထားအရတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုစစ်တပ်ဘက်ကစိတ်ဝင်စားမှုမပြတဲ့အတွက် UNG အနေနဲ့တိုင်းဒေသနဲ့ကအဖွဲ့အစည်းတွေအားလုံးသူတို့နဲ့ပူးပေါင်းပါဝင်လာအောင်စည်းရုံးနိုင်ရေးကအရေးကြီးတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုအဆုံးဖြတ်ပေးဖို့လာမယ့်6လကအရေးကြီးတယ်လို့သုံးသပ်ပြောဆိုပါတယ်။ရွေးကောက်ပွဲမတမာမှုကိုအကြောင်းပြချက်နဲ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတနည်းအတွင်းနောက်တစ်ကြိမ်ရွေးကောက်ပွဲကျင်းပပေးမယ်လို့ကြေညာထားပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နောက်တစ်ကြိမ်ရွေးကောက်ပွဲတွေကျင်းပနိုင်မှုနှစ်နှစ်အထိကြာသွားနိုင်တယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။